ဆူရမာပြိုင်ပွဲစစ်ဗိုလ်ချုပ်ကြီးနှုံချပြစ်ပတ်က14လကြာလာတာနဲ့အမျှနိုင်ငံသား25သန်းလောက်အကူအညီတွေလိုအပ်နေတဲ့အတွက်အမေရိကန်အစိုးရကလည်းလူသားစာနာမှုအထောက်အကူဖြစ်နေဆူရမ်အတွက်နောက်ထပ်ဒေါ်လာ315သန်းကျော်ထပ်ပေးမယ်လို့တောက်ကြနေကကြေညာပါတယ်။ဒါဟာတစ်ကြိမ်တည်းနဲ့အများဆုံးပေးတဲ့လူသားစာနာမှုဆိုင်ရာအထောက်အကူဖြစ်ကြောင်းအမေရိကန်ထောက်ကူပေးရေး USAID အဖွဲ့စီမံခန့်ခွဲမှု Samantha Power ကပြောပါတယ်။ဆူရမာလူပေါင်း5သန်းလောက်ငါးဘေးကျောင်းမှာအန်ဒီယန်နီးနေပြီလို့ကုလသမဂ္ဂကသတိပေးနေတာပါ။ Miss Power ကလည်းဆိုမာလီယာမှာကလေးငယ်ထွက်ဝက်ပါတဲ့တေဆုံးသူ2သိန်းခွဲလောက်ရှိတဲ့2017ဝန်ခံရရှာကာလအငတ်ဘေးထက်ဒီဆူရမ်အခြေအနေပိုဆိုးနိုင်တဲ့အတွက်စိုးရိမ်နေလို့ပြောပါတယ်။ဒါပြင်1980အစောပိုင်းလူပေါင်း1သန်းလောက်နှစ်နှစ်တွင်းတေဆုံးရတဲ့တမိုင်းတွင်းနဲ့ Ethiopiaအငတ်ဘေးထက်ပိုဆိုးမှောင်တဲ့ဆိုရင်လည်းလို့ပြောပါတယ်။ဆူဒန်လက်နက်ကိုင်တပ်ဖွဲ့ SAF နဲ့ထောက်ပံ့ရေးခြေမြန်တပ် RSF တို့ကြားတိုက်ပွဲတွေဟာအထောက်ကူပစ္စည်းပို့ဖို့အတွက်တားဆီးဖြစ်တဲ့အတွက်စားနပ်ရိက္ခာတွေလုံလုံလောက်လောက်မရဘဲအငတ်ဘေးဆိုက်ပြီးအသက်ပါဆုံးပါတဲ့အထိဖြစ်နိုင်တာကြောင့်ဒါကိုအမြန်ဆုံးပြောင်းလဲရမယ်လို့လည်းပြောပါတယ်။